ကုံတေယထာဖို့ပိတက်ေဂိမာနမသေပထမသမိန်ဂိမေတတုပမံဓမ္မဝရံအတ္တတယိနိဗ္ဗာန်ဂမိန်ပရမံဟိတယဣရံဒီဗုဒ္ဓေယတနံပဏိတံဣတိနာသစ္ဆေနသုဝတိဟောတုဂိမာနနွေလတောဟိပထမသမိန်ဂိမေရှေဥဝဇ္ဇနွေလဖြစ်တော်မသေတကုလ၌သောတိတကေပွင့်တာဘူးတာသောခေပြအစုံရှိသောဝဏ္ဏပကုံပေတောအုပ်ကြီးတစ်ခုလုံးသည်တိရိကောယတာချက်တည်းရှိလေပြီတကဲ့သောဓာတုပမံတထာအနှင့်နှစ်ချက်စုံကားထောတောအုပ်လျင်ပုံပမာရှိပေသောနိဗ္ဗာန်ဂမေနိဗ္ဗာန်သို့ရောက်ချောင်းအခြင်းကောင်းဖြစ်ပေသောဓမ္မဝရံသုံးပုံပိတကတရားတော်မြတ်ကိုဗုဒ္ဓသေထောဗျာမြတ်သည်ပရမဟိတယအမြတ်ဆုံးအကျိုးစီးပွားတည်ဟူသောနိဗ္ဗာန်လောကအတ္တတယိကရုဏာရှိရှုဟောကြားတော်မူခဲ့လေပြီဗုဒ္ဓမြတ်စွာဘုရားရှင်ကိုယ်တော်မြတ်၌ဣဒံပိယတနံယရဏဟုသိသာရတော်ဤကုံတော်အပေါင်းဒီလီပဏိတံထူးမြတ်လာပါပေ၏ဣဒိနာသစ္ဆေနာဤသစ္စာစကားကြောင့်သူဝတိဟောတုတတဝရတွေချမ်းသာကြပါစေတည်းရဗုဒ္ဓရဲ့တရားတော်ဒီလောကကြီးကိုအကောင်းဘက်ကကြည့်တဲ့တရားဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့အများကြီးပြောခဲ့တယ်။မနာပဘာဝဒัตနသဘောကိုစောင့်နေ။မနာပဘာဝဒัตနနှစ်သက်ဆရာကိုရွေးချယ်ပြီးတော့ရှုတဲ့ကောင်းရှိတယ်တဲ့ဗုဒ္ဓရဲ့တရားတော်ဟာလောကကြီးအဆိုးတွေကိုအကုန်လုံးဖယ်ရှားပြီးတော့အကောင်းကိုကြည့်ရွေးယူတယ်အဲကြောင့်ဒီကနေ့ဘုန်းကြီးတော်ပရိသတ်ပေါင်းသူတော်ကောင်းတော်အာဝိဇ္ဇစရိတော်ကြီးရဲ့ရှင်ပြန်တော်ဗောဓိဝင်ရိတ်ကနေပြီးတော့အင်းလေးဓမ္မယုံဓာတုစေတီဟောဒီမှာဗုဒ္ဓရှင်တော်ရဲ့သာရိကဓာတ်တော်များဌာပနာထားတဲ့နိဗ္ဗာန်ဘုရင်မင်းတရားကဗမာနိုင်ငံသို့လှူဒန်းလိုက်တဲ့ဓာတုစေတီတော်ကိန်းဝတ်ရာဤကျောင်းဆောင်ကြီးတဲ့ကိုဘုန်းကြီးတို့ပြောင်းလာကြတယ်ဘောဓိဝင်ကပါလဲပရိဘောဂစီတီပရိဘောဂစီတီကနေပြီးတော့ဓာတုဇီလီတို့ဘုန်းကြီးတော်ခုညနေခင်းကလေးပြောင်းရွှေ့လာကြတာမကောင်းဘူးလားမှန်ပါဗျာဇီလီတဆူမှဇီလီတဆူတို့ဘုန်းကြီးတို့ပြောင်းကြတာပရိဘောဂစီတီထိုက်သောဘောဓိဝင်ကနေပြီးတော့ဓာတုဇီလီတို့ပြောင်းပြီးတော့ဘုန်းကြီးတော်အရင်နေ့ဓမ္မသဘင်ဆင်ရင်ကျင်းပါကြတယ်ဘုန်းကြီးတို့ပရိသတ်ဘောတော်ကောင်းတို့ယခုနေ့ကပြောခဲ့တဲ့ပရိဘောဂဇေရီဖြစ်သောပရိဘောဂဇေရီဖြစ်သောဗောဓိပင်ကိုမနဲ့ခင်းဆယ်နာရီမထိုးမီအချိန်ကလေးလောက်မှမြေသို့ချပြီးတော့စိုက်ပြိုးခဲ့ယခုညနေဆောင်9နာရီမထိုးမီအချိန်ကလေးမှဘောဓိတော်ပရိသတ်ပေါင်းသူတော်ကောင်းတို့ကရေသွန်းလိုက်ကြတယ်မနဲ့ခင်းကစိုက်ပြိုးတဲ့ဗောဓိပင်ကိုခုညနေခင်းပါလောက်ကြလဲဘုရားတို့ပရိသတ်ပေါင်းသူတော်ကောင်းတို့ရဲ့သဒ္ဓါစေရနာတွေဘလို့ကောင်းလိုက်သလဲလို့ရေတွေသွန်းချလိုက်တာကောင်းကင်ကနေဖြိုင်ဖြိုင်ဖြိုင်ဖြိုင်နဲ့ဟုတ်လားညောင်ရေသွန်းတဲ့နေ့ဆိုတဲ့ဥစ္စာဟာသွန်းကိုသွန်းရမှာအလုံးတရာအေးမြမဲ့နမိတ်ကိုဆောင်းတယ်တဲ့အေးချမ်းတဲ့နမိတ်ကိုဆောင်းပါဘုရားရဲ့ပရိဘောဂစီရီဖြစ်သောဗောဓိပင်ရောကိုမနဲ့ခင်းကဆက်ပြီးတော့ညနေခင်းကောင်းငင်ကနေပြီးတော့ပိဿုံနာဒေဝတာတို့ကနေပြီးတော့တခါတည်းဖြင်းရည်ကြီးသွန်ချလိုက်တဲ့ဗောဓိညောင်ကြီးတွေဟာညောင်မင်းကြီးသာမကပဲနဲ့ရံကုန်ရှင်မြတော်ကြီးတစ်ခုလုံးမြို့တော်သူမြို့သားတွေအကုန်လုံးဘုန်းတော်ပရိသတ်အေးချမ်းသွားကြပါတယ်။တန်ပြီရောကဗာရောဘုန်းတော်ပရိသတ်မြတ်အေးချမ်းတဲ့နမိတ်ကိုဆောင်းတယ်လို့ဆိုရမယ်။ဗုဒ္ဓနဲ့ပတ်သက်တဲ့အခန္ဓာတွေအခန္ဓာတွေဟာဘယ်အခန္ဓာကြီးလဲကြီးလဲကြီးကြီးထူးမြတ်တဲ့အခန္ဓာဆိုရင်အလုံးပဲမိုးရွာကြရပါတယ်။ဒါကြောင့်ဒီကနေ့မိုးရှင်ဗောဓိပင်ကိုညောင်ရေသွန်းပြီးတော့ဘုန်းကြီးတို့ကဗောဓိပူဇာဒေသနာကိုယခုအခါဟောပြောခွင့်ရပါတယ်။သတုသစ္စာဓမ္မဘောဇတိဣဋ္ဌာတိဗောဓိဧတဧတသမိဌာနေဤနေယမဝါဣသေပင်ဤသေပင်ယမသရုသစ္စာဓမ္မေသစ္စာ၄ပါးမြတ်တရားတော်ကိုဘုဇ္ဇတိတိသိတတ်သည်ဖြစ်ခြင်းကြောင့်ဝါသိယဖြစ်ခြင်းကြောင့်
အယောရုခောဤသေခင်ကိုဘောဒီတိ
ဘောဒီဟူ၍ဩဇတိမောချာကိန်းသေးဆိုအပ်ပါပေတတိသတုသင်္ခတမေဘုဇတိဣထာတိဘောဒီတဲ့သစ္စာလေးပါးမြတ်တရားပြတ်ထန်းတဲ့သိမြင်တော်မူရာဖြစ်တဲ့ဒီသစ္စာမျိုးကိုဘောဓိပင်လို့ခေါ်ပါသစ္စာလေးပါးမြတ်တရားကိုဒီအပင်ရိပ်မှာဒီအပင်အောက်မှာသိတယ်ဆိုလို့ရှိရင်အဲ့ဒီအပင်ကိုဘောဓိပင်လို့ခေါ်ရတယ်ဟုတ်လားမှန်ပ
ါ
ဗျာကကုသံမြတ်စွာဘုရားသည်ကိုယ်ကိုယ်ပင်အောက်မှာသစ္စာလေးပါးသိတယ်ဒီတော့ကကုသံဘုရားသာသနာခေတ္တုံးကကိုကိုပင်ဒီဘောဓိပင်ဖြစ်ခဲ့ဘူးလေကကုသံမြတ်စွာဘုရားသာသနာတော်ကြီးကွယ်သွားတဲ့အခါကျတော့ကိုကိုဘောဓိလည်းပဲကိုကိုပင်ကိုဘောဓိဆိုတဲ့ဘောဓိဆိုပြီးတော့ပူဇော်တဲ့အလေးအထလည်းပဲကွယ်ခဲ့ရတော့ကောဏဂုံမြတ်စွာဘုရားရှင်ကိုယ်တော်မြတ်သည်ရည်သဖန်းပင်ရှိမှသစ္စာလေးပါးကိုသိခဲ့တယ်ဒါကြောင့်ကောဏဂုံဘုရားရှင်ကိုယ်တော်မြတ်လက်ထက်တုန်းကရေသဖန်းပင်သည်ဘာဖြစ်လဲဘောဓိပင်ဖြစ်ရတယ်ကောဏဂုံဘုရားကိုယ်တော်မြတ်ကိုယ်တဲ့အခါကျတော့ဒုရေသဖန်းဘောဓိလည်းပဲကွယ်ခဲ့တာပါပဲကကုသံမြတ်စွာဘုရားကောဏဂုံမြတ်စွာဘုရားကတ္တပမြတ်စွာဘုရားကတ္တပမြတ်စွာဘုရားရှင်ကိုယ်တော်မြတ်လက်ထက်တော်ကာလတုန်းကကတ္တပဘုရားရှင်ကိုယ်တော်မြတ်သည်ညောင်ချက်ပင်အောက်မှာသစ္စာလေးပါးမြတ်တရားပြသထင်နေသိမြင်တော်မူခဲ့တော့ညောင်ချက်ပင်သည်ဗောဓိပင်ဖြစ်တယ်။ယခုဘုန်းကြီးတို့သဗ္ဗေညုဂေါတမဗုဒ္ဓရဲ့လက်ထက်တော်ကာလသဗ္ဗေညုဂေါတမဗုဒ္ဓကတော့ပင်ညောင်ပင်လို့ဆိုတဲ့ညောင်ဗုဒ္ဓဟေပင်အောက်မှာသစ္စာလေးပါးမြတ်တရားပြသထင်နေသိမြင်တော်မူခဲ့တော့အင်းညောင်ဗုဒ္ဓပင်ဆိုတဲ့ပင်ညောင်ပင်သည်ဗောဓိပင်ဖြစ်ခဲ့တယ်။ဟုတ်လား
။
နောင်ပွင့်မဲ့အရိမတရားဘုရားရှင်ကိုရုံးမြတ်ကြတော့ခန်းကိုယ်ပင်အောက်မှသစ္စာလေးပါးကိုသိလိမ့်မယ်။အဲဒါကြောင့်အရိမတရားဘုရားရှင်ကိုရုံးမြတ်ရဲ့ဘောဓိပင်ကခန်းကိုယ်ဘောဓိတဲ့ဟုတ်လား။မှန
်ပါဗျာ
။ဒါတော့ဘုရားတို့သည်တဆူနဲ့တဆူမတူကြဘူး။မိယံသစ်ပင်ဘောဓိပင်တစ်ပါးနဲ့တစ်ပါးမတူကြပါဘူး။တစ်ပါးနဲ့တစ်ပါးတို့ကဲဆိုမတူညီချက်သည်အလျော်စွာဘောဓိပင်တွေလည်းမတူညီကြဘူး။ဘောဓိပင်အမျိုးမျိုးရှိခဲ့ဘူးတယ်လို့ပရိသတ်မှတ်သားဖို့ပါပဲ။အဲဒီလိုဘောဓိပင်အမျိုးမျိုးရှိခဲ့ဘူးတော့တချို့ဘုရားတွေဆိုလို့ရှိရင်ကြောင်းရှာပင်အောက်မှာသစ္စာလေးပါးသိတော့ကြောင်းရှာပင်ဒီဘောဓိပင်ဖြစ်တယ်။တချို့မြတ်စွာဘုရားကယခတ်ပင်အောက်မှာသစ္စာလေးပါးသိလို့ယခတ်ဝယုံကြီးဟာဘောဓိပင်ဖြစ်ရတယ်။ဘုရားတဆုံနဲ့တဆုံဘောဓိပင်ချင်းမတူညီကြဘူး။ဒီကလေးဘုန်းကြီးတို့ကြီးညိုမိခွန်နေတဲ့ဗုဒ္ဓဂေါတမကတော့ပင်ညောင်ပင်ရှိမှသစ္စာလေးပါးကိုသိခဲ့လို့တို့ပင်ညောင်ပင်သည်ဗောဓိပင်ဖြစ်ခဲ့ပါတယ်။ဒီပင်ညောင်ပင်ရှိမှသစ္စာလေးပါးကိုသိယုံသာမကပဲသဗ္ဗညုတ္တဉာဏ်ကိုလည်းရခဲ့တယ်။မင်္ဂပါးကိုလည်းအောင်ခဲ့တယ်။သစ္စာဉာဏ်ဗောဓိဉာဏ်သဗ္ဗညုတ္တဉာဏ်တို့ကိုရယူရာဖြစ်ချင်းကြောင့်ဒီသစ္စာပင်ကိုဗောဓိပင်ခေါ်ပါတယ်။မင်္ဂပါးတို့ကိုအောင်မြင်ရာဖြစ်ချင်းကြောင့်လည်းပဲဒီသစ္စာဟာထူးမြတ်တဲ့ဂုဏ်တစ်မျိုးရှိပါတယ်။မင်္ဂဘာအောင်ပြီးတော့ဗောဓိပင်အောင်မှာသစ္စာဉာဏ်ဗောဓိဉာဏ်သဗ္ဗညုတ္တဉာဏ်တော်ကိုရပြီးတဲ့အခါကျတော့သဗ္ဗညုဂေါတမဗုဒ္ဓသည်ဒီဗောဓိပင်ရှိမှတဲ့ညောင်ပင်ရှိမှညောင်ပင်ခြေချင်းကပလင်ခွေးကိုမဖြစ်ဖဲနဲ့ခொနရက်ကာလပတ်လုံးတဲ့ဗောဓိပင်ရှိမှဘာလို့ဗောဓိပင်ရှိပလင်ပွေမှာတမလင်ခွေမှာဖြစ်ပါပဲနဲ့ခொနရတာကာလပတ်လုံးသဗ္ဗညုဂေါတမဗုဒ္ဓဘာလုပ်ခဲ့သလဲမသိပါဖရာဧကနာမယံဘဂဝါဥရုဝေလာယဝိဟရတိနိစ္စနေရင်ဇရာယဒီရေဗောဓိရုခ္ခမူလေပထမပိသံဗုဒ္ဓောဒေနာခောပဏသမယေနဘဂဝါတတ္တဟံဧကပလင်ကေနနိဗ္ဗာန်သောဟောတိဝိမု ക്തി ဒုက္ခပฏิတံဝေတိတဲ့ဒီပါဠိတော်ရှိဧကံသမယခါတဘာ၌ဘဂဝါဘုန်းတော်၆ပါးသခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဥရဝေလာယံဥရဝေလာတောအုပ်ရဲ့အတွင်း၌ဂေဂယာယဂယာမြို့ရဲ့သံမီပေအနိ၌နေသနေရေဇရာယနေရေဇရာမြေဤတိရေကနာ၌
ဘောဓိရောဂံမူလေဘောဓိပင်ချေပလင်ပွေ၌ပထမဘိသံဗုဒ္ဓဘိသံဗုဒ္ဓပထမသစ္စာ၄ပါးကိုသိသည်မှရှေဥစွာဝါသစ္စာ၄ပါးသိပြီတဲ့နောက်ပထမဆုံးပထမဘိသံဗုဒ္ဓသတ္တဟံဧကပါလင်ကိနာနိသိဏောဟောတိသတ္တဟံခொနရတ္တောကာလပါလုံးဧကပါလင်ကိနာဧကပါလင်ကိနာတခုဒီသောတမလင်ကိုရှေဧကပါလင်ကိနာတခုဒီသောတမလင်ကိုရှေဒါကိုဘုရားတို့ပရိသတ်နားလည်ပါမလားဧကပါလင်ကိနာတခုဒီသောတမလင်ကိုရှေဒါကိုဘုရားတို့ပရိသတ်နားလည်ရဲ့လားနာမလည်းရင်ခင်းမိတဲ့စကားပြောရင်ဧကပါလင်ကိနာတထိုင်ဒီဖြင့်ဟောဒီပင်ရှိပလင်ပွေမှာမဟာသက်ကရေတရသုံးခုကဆုံးလာပြီမနေ့ခင်းကဆက်ပြီးတော့ထိုင်လိုက်တာဟိုလက်ပြီးတော့တရက်ဖက်မကူးသေးခင်သဗ္ဗညုတဉာဏ်တော်ကိုရလဲပြီးတော့လက်ပြီးတော့တရက်သေးကူးသွားတော့ဖျက်ဖြစ်ပြီးပြီလာပြီးတော့တရက်အာယုန်တဲ့ချိန်ကဆက်ပြီးတော့ဒုဗ္ဗောဓိပင်ရှင်ပလင်ပွေမှာခொနရက်ကာလပတ်လုံးတဲ့ခொနရက်ကာလပတ်လုံးတံမလင်ကိုမဖြစ်ဖဲနဲ့တံမလင်ကိုတခွေထဲနဲ့တခါနဲ့ထိုင်းနေလိုက်တာခொနရက်ကြာခဲ့တယ်တံမလင်ကိုမဖြစ်ဖဲနဲ့တပုံစံထဲထိုင်နေခဲ့တာခொနရက်ဘုရားတို့ပရိသခொနရက်မပြောနဲ့ခொနနာကြီးတောင်ထိုင်ဖို့မလိုဘူးနော်ခொနနာကြီးအဘထားပါအောင်ဟောဒီအင်းလေးဓမ္မယုံမှာညသကောင်လောက်အထိထိုင်ကြဆိုဘယ်လို့ဘယ်လို့မှမလုံးနိုင်ဘူးဟုတ်လားဘုန်းကြီးဘုန်းကြီးတို့ပရိသတ်ကထိုင်နေတယ်ထားဘုန်းကြီးကမထိုင်နိုင်ဘူးမထိုင်နိုင်ဘူးဘုန်းကြီးတို့အခမ်းအနားကဟိုမှာ6နာရီခွဲဆိုရွှေရကုံစီရီချင်းချင်းမှာရှင်းညာထားတယ်အဲ့ဒါကြောင့်တိုင်းကိုမထိုင်နိုင်ဘူးညသောဖယားရဲ့အံ့ဩဝေရာဂုံတွေကိုကြည့်ရင်တံမလင်ကိုမဖြတ်ဖဲနဲ့ထိုင်ပုံထိုင်နည်းဣရိယာပုတ်တမျိုးနဲ့ထိုင်လိုက်တာဗောဓိပင်အောက်မှာကံဆောင်လိုက်ပြီနဲ့မနဲ့အာယုန်နဲ့ဘယောဖြစ်ချင်းကစပြီးတော့တောက်လျှောက်တဲ့တံမလင်ကိုမဖြတ်ထိုင်တာခொနရက်ကြာသွားတယ်အဲ့ဒါအံ့ဩဖွယ်ရာဣရိယာပုတ်ကိုဘလောက်နိုင်တယ်လဲလို့ဘုန်းကြီးတို့တရားဓမ္မတွေကုလည်းပဲဟောဒီတိုင်းပဲကြက်တုံးနေတာမလုံနိုင်ကြပါဘူးအဲ့ဒါကိုသတ္တဟံဧကပလင်ကိနာနိသိဏောဟောတိသတ္တဟံခொနရတ္တကာလပါလောဧကပလင်ကိနာတမလင်ကိုတခုတည်းဖြင့်ဝါတထိုင်တည်းဖြင့်နိသိဏောထိုင်တော်မူသည်ဟောတိဖြစ်ခဲ့ရယ်ဘယံဖြစ်တော်မူပြီးတော့ဤညောင်လေးရိတ်မှတမလင်ကိုမဖြတ်ဖဲနဲ့ထိုင်ပြီးတော့နေခဲ့တာဘယ်နဲ့ရကြရတယ်ပါလို့ဖို့ထိုင်တယ်လေတဲ့ဝိမု ക്തി ဒုက္ခပฏิသံဝေတိတဲ့ဒါပြောထားတယ်ဝိမု ക്തി ဒုက္ခပฏิသံဝေတိဝိမု ക്തി ဒုက္ခကိုခံစားလျက်ဝိမု ക്തി ဒုက္ခကိုခံစားလျက်ဝိမု ക്തി ဒုက္ခပฏิသံဝေတိဝိမု ക്തി ချမ်းသာကိုကောင်းကောင်းကြီးခံစားတော်မူလျက်ဧကပန္နေကိနာတထိုင်သည်ဖြင့်နိသိဏောထိုင်၍နေတော်မူသည်အဟသေကောင်းစမသိဖြစ်တော်မူခဲ့ပါပေတည်း။သာသေယဗုဒ္ဓသည်ဖယောင်းဖြစ်တော်မူပြီသည့်အခါဗောဓိပင်ရှင်ပလင်ပွေမှာတံမလင်ခွေးမဖြစ်ဘဲနဲ့တခုတည်းသောထိုင်ခြင်းဖြင့်ထိုင်၍နေခဲ့တာခொနရကြခဲ့ပြီတဲ့ဟုတ်လား။ယခုလိုယခုလိုပူပင်းတဲ့ຢာဒီမှာမိုးတပြိုက်လေတပြိုက်နဲ့အဲ့ဒီဂိုင်းရမြတ်ပဝန်ကျင်ကလူအုပ်ကြီးအကုန်လုံးကလည်းပဲဒီညောင်မင်းရိတ်ထိုင်နေတဲ့ပုဂ္ဂိုလ်ဟာခောဓမဆိုတဲ့အမျိုးအနွယ်လောက်တော့တချို့လည်းသိကြတယ်တချို့ကလည်းဒါဟိုးနိဘောဘက်ကလာခဲ့တဲ့ဒါစัจ္ချလူမျိုးတယောက်ပဲဒါယသိတယောက်ပဲနေမှာပဲလို့ဒီလိုပဲထင်ကြမှာပါဒီညောင်မင်းကြီးမှထိုင်ပြီးတော့နေတာခொနည်းကြီးကြတယ်အယုဘေပြုတဲ့ပုဂ္ဂိုလ်လူသားတွေကမရှိဘူးပါဘူး။အားကြောင့်လဲလို့ဆိုတော့အဲ့ဒီဗောဓိပင်ရဲ့အရှိမျက်နှာမှာဂတ်တရား90လောက်ပါဝေးတဲ့နေရာမှာစိတ်ကြောင်းသားတွေမိုးခိုတဲ့ညောင်မင်းကြီးတွေပင်ရှိတယ်။စိတ်ကြောင်းတဲ့ပုဂ္ဂိုလ်တွေ၊နွားကြောင်းတဲ့ပုဂ္ဂိုလ်တွေ၊သိုးကြောင်းတဲ့ပုဂ္ဂိုလ်တွေသူတို့စိတ်တွေသိုးတွေနွားတွေကြွဲတွေကိုနေရင်းစရာမြစ်ထဲမှာရေတိုက်ပြီးတော့မြစ်ကပန်း မြက်ခင်းနေတဲ့မှာကြောင်ပြီးတော့အခုလိုပဲမိုးတွေအုံအုံအုံရွာချလို့ရှိရင်လေညောင်မင်းကြီးအောက်ပြေးပြီးတော့မိုးခိုကြတယ်နေပူတယ်ဆိုညောင်မင်းကြီးမှနေခိုကြတယ်အဲ့ဒီစိတ်ကြောင့်သာသူ့ကြောင့်သာတို့နေခိုတဲ့မိုးခိုတဲ့ညောင်မင်းကြီးဟာအဇပါလညောင်ပဲတဲ့ဗောဓိပင်ရှိပဲနာမဝေးလာဘူးခိုက်150လောက်ရှိမယ်အဲ့ဒီမှာပေါက်တယ်ဒီတော့နောက်ပဲနာဗောဓိပင်အောက်ကဘသူရှိလဲဖျားရှိတယ်အရှိပဲနာဂိုက်150လောက်ဝေးတဲ့ညောင်မင်းအောက်မှာအေးရစိတ်ကြောင်းသားတွေရှိနေတယ်အဲ့ဒီစိတ်ကြောင်းသားတွေကဟိုညောင်မင်းအောက်ကဖျားကိုဖျားမှမသိလိုက်ကြဘူးတဲ့အဲ့ဒါအံဩဖို့ကောင်းတာနော်မှန်ပါဗျာဖျားကိုဖျားမှမသိလိုက်ကြဘူးလက်အုပ်ကလေးတစ်ချက်မှချီတတ်တဲ့ပုဂ္ဂိုလ်ရဲ့လို့မရှိလိုက်ကြပိုင်းအကျံစီမိလူတန်းပူဇော်ဖို့ဆိုတာအဝေးကြီးစားဘခန့်ဝဲကိုပေးကမ်းဖို့ဆိုတာအဝေးကြီးကိုလိုပဲမိုးရီဖြင်းဖြင်းဖြင်းဖြင်းရွာချဒီကလေးနဲ့လမ်းပြီးတော့မိုးကံပေးမယ်လူဆိုတာမရှိဘူးအဲ့ဒါဘုန်းကြီးတို့မြတ်စွာဘုရားဇွဲကောင်းကောင်းနဲ့ညောင်မင်းကြီးမှာထိုင်လို့ခုနှစ်ရက်ဘာလုပ်နေပါသလဲမှတ်လိုက်ပါဖလသမာပတ်ဝင်စားတယ်ဘာလုပ်တယ်အရဟတဖလသမပဝင်စားပြီးတော့အရဟတဖို့စိတ်တို့ဖြင့်နိဗ္ဗာန်ကိုစိုက်ပြီးတော့မယမနာကြည်နေတာခုနှစ်ရက်အရဟတဖို့စိတ်တို့ဖြင့်နိဗ္ဗာန်ကိုစိုက်ပြီးတော့ကြည်နေတာခုနှစ်ရက်နိဗ္ဗာန်ကိုရဟတဖို့စိတ်နဲ့စိုက်ပြီးတော့ကြည်နေတော့ဟောဒီသင်္ခါရအာယုန်တွေကဗုဒ္ဓရဲ့စိတ်တော်ဒီလွတ်မနေဘူးလား
လွတ်နေပါဗျာ
သင်္ကတ္တအာယုန်တွေကလွတ်ပြီးတော့အသင်္ကတ္တအာယုန်ကိုရတ္တပုစိမ့်နဲ့ဆိုင်ပြီးတော့ကြည်နေတာသိချမ်းသာတယ်သင်္ကတ္တအာယုန်တွေကပူလောင်နှိပ်စက်နေတဲ့အာယုန်တွေဖြစ်ပါတယ်ဟုတ်လားမှန်ပ
ါ
ဗျာသင်္ကတ္တအာယုန်ကပူလောင်နှိပ်စက်ပြီးဖြစ်ခြင်းသောသင်္ကတ္တအာယုန်ကိုမကြည့်တော့ပဲအလွန်တရာအေးချမ်းတဲ့အသင်္ကတ္တနိဗ္ဗာန်ကိုအရဟတ္တပုစိမ့်နဲ့ကြည်ပြီးတော့ထိုင်တော်မူခဲ့တာခေါနရကြခဲ့တယ်တဲ့အဲ့ဒီအကြောင်းရာကိုဧကသမယံဘဂဝါဥရဝေလာယံဝိဟရတိနိသနေရင်ဇရာယတိတယ်ဗောဓိရုခမူလေပထမပိသံဗုဒ္ဓောဧကသမယံကတဗ္ဗနေဘဂဝါ36ပါးတကင်းမယရှင်ကိုရောမြတ်သည်ဥရဝေလာယံဥရဝေလာတောအူကြီးရဲ့အတွင်းမှာကာယယကာယမျိုးရဲ့သမိပေနိ၌နေသာနေရင်ဇရာယနေရင်ဇရာမည်ယတိရေကန္နာမှာဘောဓိရုခမုလေဘောဓိပင်ချေပလင်ပွေမှာပထမဝိသံဗုဒ္ဓောဝိသံဗုဒ္ဓောပထမံသစ္စာ၄ပါးတိပိတိမှာရှေဥစွာဝိမု ക്തി ဒုက္ခပရိသဝေနိဝိမု ക്തി ဒုက္ခလို့ဆိုသောရတ္တဘလသမဘာကိုကောင်းစွာဝင်စားလျက်တတဟံခொနရတ္တကာလပါလုံးဧကမလင်ကေနတမလင်ကိုတခုဤဖြင့်နေသိမ့်တော်ကောင်းစွာမသွေထိုင်၍နေခဲ့ပါပေသတည်ဘာဒီပင်ရဲ့မွန်မြတ်ပုံကိုပရိသဘံသူတော်ကောင်းတို့သိစေခြင်းလို့ဒီညမင်းရဲ့မွန်မြတ်ပုံကိုသိစေခြင်းလို့တဲ့သစ္စာ၄ပါးကိုသိရာဖြစ်တဲ့ညောင်ပင်မင်္ဂလာပါးကိုအောင်မြင်ရာဖြစ်တဲ့ညောင်ပင်ဟုတ်လားမှန
်ပါဗ
ျာ။ဘာဖြစ်လို့ဉာဏ်တော်ကိုရရာယူရာဖြစ်တဲ့ညောင်ပင်ပြီးတော့ခန္ဓာရတ္တကာလပါလံဒီညောင်မင်းရိတ်ကိုမိခိုးပြီးတော့ဘာလုပ်လဲဘလသမပတ်ကိုဝင်စားပြီးတော့ဝိမု ക്തി ချမ်းသာနဲ့နေတော်မူခဲ့တဲ့ဘလသမပတ်ဝင်စားနေခဲ့တာခန္ဓာရဲ့ကြားတဲ့ဣဝိပင်ယဘုရားရှင်ရဲ့အသုံးဆောင်ဖြစ်ပေါ့ဟုတ်လားမှန
်ပါ
ဗျာဣပင်ယံပင်ယဘုရားရှင်ဤအသုံးဆောင်ဖြစ်ပေါ့တဲ့ဒါကြောင့်ဘာခေါ်လဲပရိဘောဂစေတီဘုရားဖြစ်ပြီးသားခொနရတ္တကာလပါလုံးမပြတ်တလဲစတမလင်ကိုတခွေတဲ့ထိုင်ပြီးတော့သုံးဆောင်ခဲ့လို့ပရိဘောဂစေတီထိုက်တယ်လို့မှတ်လိုက်ကြပါခန္ဓာရလက်စေရဘုရားရှင်ကိုယ်တော်မြတ်ဗောဓိပင်ရှင်ပလင်ဘွေကနေထအဲ့ဒီဗောဓိပင်အရှိန်မှာပဲဗောဓိပင်ရဲ့ရောက်ခေနအရှိန်နောက်တောင်မြတ်လူလန်ဒုက္ခဈဉံရှောင်းပြီးတော့ဒီဗောဓိပင်ရိတ်မှာပဲနေနေတာဈဉံရှောင်း၍နေနေတာခန္ဓာရကြာသေးတယ်နောက်တကဟိုအရှိန်ရောက်ခေနကကုန်းမြင်ကလေးတစ်ခုပေါ်တက်သွားပြီးတော့ဒုကုန်းမြင်ကလေးပေါ်ကနေမ
ဗောဓိပင်ကြီးပဲပြန်လှည့်ပြီးတော့မျက်စိနှလုံးမမိတ်ပဲမျက်တောင်မခပဲခေါနရဲ့ကာလပါလို့ရမ်းပြီးတော့တွေ့တွေ့ကြီးကြည့်နေခဲ့ဘူးတဲ့ဟုတ်လား ဒီကြောင့်မင်းဒီငါဘုရားကိုရောမြတ်ကောမောမတိရောလင်မတိရောကာကွယ်ပေးခဲ့တဲ့စောင်းလျှောက်ပေးခဲ့တဲ့ကျေးဇူးကြီးမားတဲ့သစ်ပင်နဲ့ခက်လို့အရတဲ့လူပြောသလိုပြောရင်ပါတဲ့လေဟောဒီသစ်ပင်ကျေးဇူးရှိပေတယ်ဆိုပြီးတော့တန်ရောစင်နဲ့ကြီးနေတယ်ဆိုတာမျိုးဗုဒ္ဓရှင်တော်တန်ရောစင်ရှိတာတော့မဟုတ်ပါကျေးဇူးကိုမမေ့သောအားဖြင့်မျက်တောင်တောင်မခတ်နိုင်ဘူးတဲ့သစ်ပင်ကြီးကိုရက်ချနေလိုက်တာအနိမိတသတ္တဟဟုတ်လားသဗ္ဗညုတဉာဏ်တော်ဟောပေးတဲ့ညောင်းကသစ္စာလေးပါးမြတ်တရားပြသခြင်းနဲ့သိမြင်စေတဲ့ဘောဓိဉာဏ်ကိုပေးတဲ့ညောင်းပဲမာငါဘကိုနှိမ်နေတဲ့အခါအမိယခိုရခဲ့တဲ့ညောင်းပဲဖလသမဘခေါနရဝေဇံမေဆိုတဲ့အခါချမ်းသာစွာအရှိတ်ပေးခဲ့တဲ့ချမ်းသာတဲ့အရှိတ်ကိုပေးခဲ့တဲ့ညောင်းပဲဗုဒ္ဓရှင်တော်ကမြေတောင်တောင်မခတ်နိုင်ဘူးတဲ့ကြည်နေတာပဲနဲ့ရက်ကြလဲဘုရားကညောင်မင်းကိုမြေတောင်မခတ်ပဲရက်ကြည်တာအဲ့ဒီခொနရက်ဆိုတော့ကဆုံလန်းပြီးကြော်လို့ရက်တတနှစ်ပတ်လွန်ပြီးတော့တတိယဘတ်ထဲရောက်ပြီဆိုရင်နေုံလားဇာဟုတ်လားမှန်ပါဗျာပထမခொနရက်ကညောင်မင်းရင်မှာဒုတိယခொနရက်ကညောင်မင်းအရေးမှဇင်းညာလျှောက်တယ်ကဆုံးလားကုံရောတတိယခொနရက်ကြတော့ဘာဖြစ်လဲမောရိပင်ရဲ့ဟိုအရှိမြောက်ရွှေ့သွားတာနေုံလဇန်းတဲ့ကပထမတပတ်မဟုတ်ဘူးလားမ
ှန်ပါ
ဗျာအဲ့ဒါဆိုရင်ပရိသတ်မိုးကောင်းကောင်းမရွာဘူးလားမ
ှ
န်ပါဗျာမိုးတွေတလောက်ရွာနေတဲ့ဥစ္စာမြတ်စွာဘုရားကညောင်မင်းကြီးမမိတ်သောမျက်စိနဲ့မတ်တက်ရက်ကြည့်နေတာဘယ်နဲ့ရဲ့မှန်ပါဗျာဘုရားကလေဒီညောင်မင်းဟာဘဂဝရမြတ်အပ်တဲ့ကျေးဇူးများလုံးလို့ဆိုပြီးတော့မျက်တောင်မှာခန့်နိုင်ဘူးမိုးတဲ့လေထဲမှာမိုးရွာလဲနေရမရှိဘူးနေပူလဲနေရမရှိဘူးနေရောညရောညရောနေရောတဆက်တည်းမတ်တရက်နေတာဘယ်လောက်ကြာဘုရားတို့ပရိသတ်ကဘာဖြစ်လို့ဒီရွှေ့လားဘုရားတောင်မမိတ်သောမျက်စိနဲ့ညောင်မင်းကျေးဇူးရှင်ဆိုပြီးတော့ရန့်ကြည့်တာဟောဒီမှာဩက္ကဋ္ဌကြီးတို့အတွင်းရင်မှုတကကြီးတို့ဘာဖြစ်လို့ရွှေ့လားမဟာဝိဇ္ဇာစီရီတော်ကုန်းကြီးညောင်မင်းရိတ်ကခွာလာတာဘုန်းကြီးနောက်ဆုံးပဲဘာလို့မရှိတော့ဘူးငါသွားမှပဲဖြစ်တော့မယ်ဆိုပြီးတော့မောရိပင်ရိတ်ကခွာခဲ့တာဘုန်းကြီးနောက်ဆုံးပဲဒါကကြီးဒီအရင်ဆုံးပြေးကြတာဟုတ်လားဘာလို့တော့ပရိသတ်ကောင်မပြေးဘူးလားပြေးတာပဲဟုတ်လားဘုရားရှင်ထုံရှင်းဖို့မကောင်းဘူးလားဘုန်းကြီးကအဲ့ဒီညောင်မင်းသားကလူတွေအသီးသီးအသီးသီးခွာသွားတဲ့ကအင်းငါတော့တရားပြောင်းမယ်လို့သောသောကဟောမလို့ရည်ရွယ်လာတဲ့တရားကတမျိုးပါလူတွေခွာသွားတာကြည့်ပြီးတော့ဩဘုရားကတော့တန်ရုံးစဉ်ကြီးလုံးလို့ဒီညောင်မင်းမျက်စိတောင်မမိတ်မျက်တောင်မခတ်ပဲနဲ့မိုးတဲ့လေတဲ့နေုံလဆန်းတရက်ကစပြီးတော့နေုံလဆန်းခொနရက်အထိလေမိုးမရွာဘူးလားမှန်ပါဗျ
ာ
လေတွေကမတိုက်ဘူးလားနေကောမပူဘူးလားဘုသူကထီမိုးပေးတယ်လေဟုတ်စိတ်ကြောင်းကြောင်းမင်းအောက်ကစိတ်ကြောင်းသားတွေကဒီကလေးပါလေးမိုးပေးသလားအဲ့ဒါတော့ဘုရားကဩကျေးဇူးကြီးမားတဲ့ကျေးဇူးရှင်ဟဲ့ဆိုပြီးတော့ဒီညောင်မင်းမျက်တောင်မခတ်နိုင်ပဲနဲ့မျက်စိကိုမမိတ်တော့ပဲနဲ့မရွှေ့ပဲနဲ့မတ်တရားကကြည့်နေတော်မူခဲ့တာခொနရက်ကြာခဲ့တယ်တော်တရားချစ်ခင်သူတော်ဆင်ပေါင်းတို့ကတော့ဖြောက်ဖြောက်ဖြောက်ဖြောက်မိုးကလေးရွာအကုန်ပြေးတာလေ။ကြွားတယ်ကြွားတယ်အဲ့ဒါကြောင့်ဘာမှမဖြစ်ကြသေးတာပေါ့လား။ကြွားချတဲ့အချက်ကလေးတွေးပြီးမို့လား။ဘယံကဒီညောင်မင်းဘလောက်မျက်နှိုးတယ်ဆိုတာတွေးပြီးမို့လား။တ
ွေ
းပါဗျာ။မျက်တောင်မှာခပ်ပဲနေရမရှိပဲမတ်တပ်ပုံစံမပြည့်ရက်နေတာခொနရဲ့ဘုရားပရိသတ်ကဟိုမှာနာယီပိုင်းကလေးပဲအကုန်လုံးထွက်ပြေးသွားတယ်မိုးရွာလာဆွဲကောင်းရမယ်ဟုတ်လားဗုဒ္ဓအဝိဇ္ဇပသာဒေနသမ္မနာကတောတဲ့ဗုဒ္ဓမုဒ္ဒအပေါ်မှာအဝိဇ္ဇပသာဒေနမတုံလှုပ်တဲ့ယုံကြည်ခြင်းနဲ့သမ္မနာကတောပြည့်စုံကြရမယ်ဟုတ်လား
မှန်ပါဗျာ
ဗုဒ္ဓဗုဒ္ဓရှင်တော်မြတ်ရဲ့အပေါ်မှာအဝိဇ္ဇပတ္တိနာမှာတုံလှုပ်တဲ့ယုံကြည်ခြင်းနဲ့တမ္မာနာကတော့ပြည့်စုံကြရမယ်။ဗုဒ္ဓရဲ့အပေါ်မှာမတုံလှုပ်တဲ့ယုံကြည်ခြင်းနဲ့ပြည့်စုံကြမှဒုတိယဘဝစိတ်ချရတယ်။ဟမ်ဒုတိယဘဝကိုယ့်ဟာကိုယ်ကြည့်လေဘယ်တော့မှမသိဘူး။ဗုဒ္ဓဘာသာမှာမတောင်းလို့တဲ့ယုံကြည်ချက်ရှိပြီဆိုရင်တော့အငြင်းအကြည့်ကမှန်ရှင်းတဲ့မှန်ကြီးတစ်ချက်ကိုရှေ့မှာထောင်းအဲ့ဒီမှန်ထဲမှာမတ်တပ်ရပ်ပြီးတော့ကိုယ်မျက်နှာကိုကြည့်တဲ့အရေးခါတင်းတင်းရှားရှားမြင်ရဒီတိုင်းပဲဒီတိုင်းပဲဗုဒ္ဓရဲ့ဂௌတကကိုယုံမှတ်တဲ့တဒါဆိုတဲ့မှန်ပြင်းကြီးထောင်းပြီးတော့ကြည့်လိုက်လို့ရှိရင်ငါအပင်မချဘူးဆိုတာဧကန်ထင်ရှားစွာသိရမယ်အဲ့ဒါဓမ္မဒါသတရားကြီးမှုံခေါ်ပါတယ်ဘုရားတော်ပရိသတ်အားထုတ်ကြရမယ်နော်မိုးလေးဖြောက်ဖြောက်ဖြောက်ဖြောက်ထွက်ပြေးမယ်မကြမ်းပါနဲ့နေကလေးဖြိုက်ဖြိုက်ဖြိုက်ဖြိုက်ထွက်ပြေးမယ်မကြမ်းရပါနဲ့ဟမ်မိုးရွာလည်းပဲမတုံမလောက်နေပူလည်းမတုံမလောက်ဇွေကောင်းကြရမယ်တဲ့ဟုတ်လားမှန
်ပါ
ဗျာဗုဒ္ဓရှင်တော်ကဒီပင်ကြောင့်မင်းကောကျေးဇူးကြီးတယ်ဆိုပြီးတော့မျက်စိနှလုံးမမိတ်ပဲဖြတ်တော်မှာကပ်ပဲဘောရီပင်ရရှိမြောင်ယုံယုံတောင်ကုန်းတစ်ခုဘောကတက်ပြီးတော့အာနိမိလာဆိုပြီးတော့ရတံရဲ့ကြီးတော်မူသလိုပဲတို့တရားချက်ခင်သူတော်ဆင်ပေါင်းတော့ကလည်းပဲအာရီမဓမ္မရဂိတာဂုံးကြီးဘောမှာဒီကနေ့စိုက်ပြိုးထားပြီးတဲ့ပရိဘောကစေတီတဆူတီးလိုက်ပြီဟုတ်လားပါဠိဘောကစေတီတဆူကိုဓမ္မရဂိတာဂုံးကြီးဘောမှာဘာလုပ်ပြီးပြီလဲတိထပြီးပြီဘောရီရေဆိုရပရိဘောကစေတီဖြစ်ကြောင်းဖယားသုံးဆောင်တော်မူခဲ့တဲ့သစ်ပင်ဖြစ်ခြင်းကြောင့်ပရိဘောကစေတီဖြစ်ကြောင်းနားလည်ပြီးပြီဒီတော့ဘုဒ္ဓရှင်တော်ကသူရဲ့ပညာမေကောမျက်စိမှန်မိတ်ခင်မျက်တောင်မကပဲနဲ့မတ်တိုင်ရပ်ပြီးတော့စင်မပြတ်ဆုံးချန်ရှိရှုတော်မူသလိုပဲသောတရားချင်းခင်သူတော်စင်ပေါင်းတော့ကလည်းပဲအဲ့ဒီပရိဘောဂအသေးဒီထိုက်တဲ့ပင်ကြောင့်ပင်ကိုဘယ်လိုလုပ်ရဘယ်လိုလုပ်ရမလဲသိပြီသိပြီဟုတ်လားဗုဒ္ဓရှင်တော်ကမြတ်တော်မှာကပဲနဲ့ဘောဓိပင်ကိုစိုက်စိုက်စူးစူးကြည့်ရှုသုံးသပ်တော်မူသလိုပဲဒီကနေ့ဘုန်းကြီးတို့ပရိသတ်ပေါင်းသူတော်ကောင်းတော့ကလည်းပဲအဲ့ဒီပရိဘောဂအသေးဒီထိုက်တဲ့ပင်ကြောင့်ဗုဒ္ဓဟေပင်ကိုတသက်တာကာလပါလုံးမိမိတို့ဘဝပြောင်းသွားတာမှာမိမိတို့ရဲ့သားစဉ်မြေဆက်ဤကဗမီကြီးတည်ရှိနေသမျှကာလပလုံးဟုတ်လား ဤကဗမီကြီးဘောကဤပရိဘောကဇီရီကြီးမပြောက်ပါစေနဲ့ဆိုတဲ့ဗုဒ္ဓရဲ့ပရိဘောကဇီရီကိုချင်းမြန်တို့တဲ့စိတ်ဓာတ်ဖြင့်မျက်တောင်မခတ်ကြည့်နေရမယ်နော်ဤပရိဘောဂစေတီတော်ကိုမြတ်တော်မှာကပဲတိုင်ပြီးတော့ကြည့်ရှုစောင့်ရှောက်နိုင်ကြရမယ်။အဲဒီလိုမှမြတ်တော်မှာကပဲနဲ့စိုက်ပြီးတော့မကြည့်နိုင်ဘူးဆိုရင်လေဘုရားရှင်တော်ရဲ့ကုဏကပြောခဲ့တဲ့ဂယာမျိုးအနိနေရင်ဇရာမြစ်ကန်းကညောင်ဘုဒ္ဓဟိပင်ကြီးဟာသီရိတမအံတော်ကမင်းလက်ထက်မှာတကြိမ်နောက်နောက်မင်းတို့ရဲ့လက်ထက်မှာနှစ်ကြိမ်ဒီဘောရီပင်ကြီးကိုဘုရားတော်ပရိသတ်ကြီးအမြင့်ကနေပြီးတော့အရင်ကနေပြီးတော့ဟုတ်လားဘုရားဗလာဝဘုန်းတော်၆ပါးသေကံမယရှင်ကိုတော်မြတ်ကြီးသည်ဘုရားဗလာဝဘုန်းတော်၆ပါးသေကံမယရှင်ကိုတော်မြတ်ကြီးသည်တံဘောဓိရုခံတို့ဘောဓိညောင်ပင်ကြီးကအာနိမိသေနာမမိသောမျက်စိရှင်ဘောဓိပင်ရဲ့အရှိမြောက်ကျွန်းကတောင်ကုန်းတစ်ခုဘောကနေမမိသောမျက်စိဖြင့်ခொနေတာကာလပတ်လုံးရပ်ပြီးတော့ကြည့်ခဲ့ဘူးပြီအဲ့ဒီအချိန်မှာဖလသမပဝင်စားတာမဟုတ်ဘူးညောင်မင်းအောက်ထိုင်နေတော့ကတော့ဘာလုပ်လဲဖလသမပဝင်စားတယ်ဟောမမိသောမျက်စိနဲ့ရက်ကြည့်တဲ့အချိန်ကျတော့ဖလသမပမဟုတ်တော့ဘူးကျေစုကြီးမတဲ့ပြင်းညောင်ပင်ဆိုပြီးတော့ကြည့်နေကြတာဖြစ်ပါတယ်နော်ဒီစကားရတော့ဖြင့်ဒီဘောဓိပင်ဒီဘုရားရဲ့သုံးဆောင်ပရိဘောဂဇီရီဖြစ်ကြောင်းကိုလည်းဘုန်းကြီးတို့ဖော်ပြပါဗျာ။ဗုဒ္ဓရှင်တော်ဒီမမိတ်သောမျက်စိနဲ့ခொနည့်ရက်ကြီးတဲ့ဆိုတာကိုထောက်ချင်းဖြင့်ဗုဒ္ဓကိုယ်တိုင်ကဒီပညာမင်းကိုဘလောက်မြင့်နိုးတယ်ဆိုတာကိုလည်းဘုန်းကြီးတို့ဖော်ပြလိုက်ပါတယ်။ဗုဒ္ဓရှင်တော်မြင့်နိုးသလိုဘုန်းကြီးတို့ပရိသတ်ကလည်းမြင့်နိုးပြီတယ်မြင့်နိုးကြလို့ဤကဲ့သို့တည်တတ်ပြီးတော့ပူဇော်ကြခြင်းဖြစ်ပါတယ်။အဲမမိတ်သောမျက်စိနဲ့စောင့်ကြည့်အနာက
အရှိခန့်တည်တန်းရေးအတွဲဟုတ်လားမှန်ပ
ါ
ဗျာဒီတော့ဘာဝိညုဘုရားရှင်ကိုရမင်းရဲ့ပရိဘောဂစေတ္တသုံးဆောင်ဖြစ်တဲ့ဒီဘောဓိပင်ကိုစိုက်ပျိုးတဲ့အစဉ်အလာဘယ်ကစသလဲဆိုရင်ဗုဒ္ဓလက်ထက်ကပဲစပါတယ်ဘုန်းကဘုံဘုန်းကြီးပြောခြင်းနဲ့အချက်အလက်သုံးခုတို့ဖြင့်ရှင်းပိုင်းတစ်ပိုင်းဘုန်းကြီးတို့ပြောပြပါပြီဒါခုနောက်တစ်ပိုင်းပြောခြင်းနာကဒီဘောဓိပင်ဘယ်တော့ကစတင်စိုက်ပျိုးတယ်ဆိုတဲ့အကြောင်းသာမင်းတို့များဘောဓမဗုဒ္ဓရဲ့သာသနာခေတ်မှာပေါ့လေရှင်းရှင်းဘုရားတွေရဲ့ခေတ်လည်းပဲအဲတို့ဘုရားနဲ့တို့ဘောဓိပင်စိုက်ရှင်းပျိုးခြင်းပူဇော်ခြင်းရှိခဲ့ဘူးပါတယ်ဘုရားဂေါတမရဲ့လက်ထက်မှာဗောဓိပင်ကိုဘုရားဂေါတမအသက်တင်ရာရှိစဉ်မှာပဲစိုက်ပျိုးတဲ့အလေးချင်းဟာစတင်ဖြစ်မြတ်စွာဘုရားသာဝတိတိဇေရုံရွှေချောင်းကိန်းအောင်စေကာလသာဝတိရှင်မျိုးတော်ကနေပြီးတော့သံဃာတော်တွေဝန်းရံလို့ခရီးထွက်ကြွသွားပြီလို့ဆိုတဲ့အခါအရင်နေလာစားရီကြွရှိသွားပြီဆိုတဲ့အခါဇေရုံချောင်းကြီးမှာဖယားမရှိဘူးသံဃာတော်တွေလည်းပဲဧကသာဝကအရှိခမင်းများမြတ်စွာဘုရားနဲ့ပတ်သွားကြတယ်။အဲဒါတခါဓမ္မတွေကဇေရုံကျောင်းထဲကိုလာပြီးတော့ဘုရားဘုမဲလှူဒန်းမဲပူဇော်မဲဆိုပြီးတော့ဝင်ရောက်လာကြတဲ့အခါဇေရုံကျောင်းတိုက်ထဲဘုရားမတွေ့ကြဘူး။ပြတ်သွားတယ်။ပူဇော်ရအောင်လာတဲ့ပုဂ္ဂိုလ်တွေကဘုရားမတွေ့ဘူး။အဲဒီလိုဘုရားမတွေ့တော့ပူဇော်ရအောင်လာတဲ့ပုဂ္ဂိုလ်တွေကစိတ်ထဲမှာပင်ပန်းလို့ထိခိုက်ပြီးတော့ဒီကနေ့ခေတ်လို့ပေါ့လေကြာတော်များတွေ့မလို့ကြောင်းသွားပါတယ်ဆရာတော်မတွေ့တော့တပည့်တော်တို့မောသွားတာပဲဆိုတာမျိုးဘုရားဘူးရှင်လို့သွားပါတယ်ဘုရားမတွေ့တော့မောသွားတဲ့လူတွေကလက်ထဲမှာကိုင်းလာတဲ့ပူဇော်စရာပစ္စည်းတွေကိုဘုရားသခင်လုံးနဲ့ဂန္ဓကုတီလို့ခေါ်တဲ့နန္ဒာကျောင်းကလေးရဲ့အပေါဝါနာမှာအကောင်လုံးပြစ်ချထားပြီးခဲ့ပြီးတော့ပြန်သွားကြတယ်ဘုရားရှင်ကိုယ်တော်မြတ်ကပူဇော်မယ်ဆိုပြီးတော့ဇေရုံရွှေချောင်းကြွချီလာကြတဲ့လူတို့ပြိဿကြီးတွေဘုရားရှင်ကိုယ်တော်နဲ့ခိတိသာစာရီကြွချီတော်မူသောတရားကဘုရားကိုယ်တော်မြတ်ကမပူဇော်ရတဲ့အတွက်ကြောင့်စိတ်နှလုံးမသက်မသာဖြစ်ကြလို့လက်မပါလာတဲ့ပူဇော်ဘုရားပြည့်စုံဝတ္တုအစုစုကကန္နာကုတီကျောင်းတော်တက္ကဝမှာပြစ်ချပြီးတော့ပြန်သွားကြတယ်အရိယကဘုန်းတော်ကျောင်းပါတဲ့မြတ်ရှင်ကိုယ်တော်မြတ်ရဲ့ကျောင်းဓာယကနာတပိသာဝတိတိရှင်ဘယပတ်သိနေသည့်ကောသလမင်းတရားတို့လည်းပဲကျောင်းတိုက်ထဲလာကြတဲ့အခါဖယားမတွေ့ဘူးဆိုပြီးတော့ကျောင်းဓာကအနာတပိတို့ကျောင်းအမဝိသကာရသာဝတိတိရှင်ဘယပတ်သိနေသည့်ကောသလမင်းတရားတို့လည်းပဲစိတ်မချမ်းသာကြဘူးအဲ့ဒါနဲ့ကောသလတို့အနာတပိနဲ့ဝိသကာရတို့ကစီဝိညာဉ်တိုင်းမင်ပြီးတော့အရှင်အာနန္ဒမထေရသူမြတ်ကိုလျှောက်တင်ကြရဲဗန္ဓေအာနန္ဒဝရှင်မယအာနန္ဒအရှင်အာနန္ဒမထေရသူမြတ်ကိုအနာတပိန်တို့ဝိသကာရတို့ကောသလမင်းတရားတို့ကလျှောက်တင်ကြရဲဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားခိတိသစာရီကြွချီတော်မူသောတရားကပူဇော်ဖို့ရန်လာကြတဲ့တရားဓမ္မတွေစိတ်နှလုံးပင်ပန်းပြီးတော့လှူဒန်းပူဇော်ဖို့ရပြည့်စုံတဲ့ကိုကျောင်းဘဝပြည့်ချပြီးတော့သွားကြတယ်ဗျာအဲဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ခရီးသေးသစာရီကြွချီသွားလို့ရှိရင်ဘုရားရဲ့ကိုးစားအနေနဲ့ပူဇော်ဖို့တစုံတစ်ခုထားခဲ့ဖို့ကောင်းတယ်လို့လျှောက်ကြတော့မြတ်စွာဘုရားကိုယ်တော်မြတ်ခရီးပြန်ကြွလာတဲ့အခါရှင်အာနန္ဒာကိုကုသလေထားပြီးတော့ဝိုင်းလျှောက်ကြတယ်ကောသလမင်းတရားတို့အနာတပိန်တို့ဝိသကံတို့ကရှင်အနန္ဒရှိကကိုယ်လည်းထလို့ဘုန်းတော်ချုပ်ပါသိပြရှင်ကိုယ်တော်မြတ်ကိုလျှောက်တင်ရတဲ့ဘုရားခိတိသာစာရီကြွချီတဲ့အခါပူဇော်ဖို့ကိုယ်ခွင့်ဖို့ရန်ကိုစားတဲ့ခုထားခဲ့ဖို့ကောင်းတယ်လျှောက်ကြတော့ဘုန်းတော်ချုပ်ပါသိပြရှင်ကိုယ်တော်မြတ်ကတေနဟိအနန္တအနန္ဒခြေသာအနန္ဒတေနဟိထိုသောဖြစ်ပါမူကဘောဓိရုခံဘောဓိပင်ကောဘောဓိဘီဇံဘောဓိပင်ကောအိမသမေယဝစေတဝနဲ့ဤစေတဝကရွှေချောင်းတော်ထဲမှာသံနဲ့ရောပိဟိစိုက်ပျိုးလေလောစေတအနန္ဒထိုသောဖြစ်လေဤစေတဝကရွှေချောင်းတော်ထဲမှာငါပြရဲ့ကိုတော်မြတ်ရဲ့ကိုစားဖြစ်တဲ့ဘောဓိပင်ကိုစိုက်ပျိုးပါလောဘုရားကိုတော်မြတ်ကယုတ်ထုစင်းတို့ပုံတူထုပြီးတော့ဩဒိတကစီရီတီးဖို့ရန်မတိုက်တော့ပါဘူးနော် ယောက်တုစင်းတို့ပုံတို့ပြုတ်ပြီးတော့ဩဒိတကစီရီတီးဖို့ရန်မတိုက်တော့ပါဘူးဒီကနေ့ခင်လို့ပြောရင်ဓာတ်ပုံလေးပါလေးရိုက်ထားပြီးတော့ကိုယ်ကိုရေးကြဟေးလို့ဒီလိုမပြောပါဘူးယောက်တုစင်းတို့ထူတဲ့စနေအဲ့ဒီအချိန်မရှိသေးဘူးဆိုတာသိကြတယ်ယောက်တုစင်းတို့ထူဖို့ဘုရားကိုယ်တော်များမညွန်ကြားပဲနဲ့ဘာညွန်ကြားလိုက်တယ်လဲလို့ဆိုတော့ဗောဓိပင်စိုက်ပြုတ်ပြီးတော့ပူဇော်ရေးကြဒီလိုဘုရားကိုယ်တော်များကအမိန်တော်လေးချရောဒါကြတဲ့အရှင်အနန္တမတေသူမြတ်မှာတာဝန်တရက်ဖြစ်လာတယ်။ကောသလမင်းတို့နာရမင်းတို့ဝိသကာရောကဒါကြတဲ့နာပူကြတဲ့အတွဲကြောင့်ဒီမှာကိုးစားဘုရားကိုးစားပူဇော်ဖို့အစီအမံချက်ချတဲ့အခါဘုရားရှင်ကဗောဓိပင်ဆိုင်ဒလဲဆိုကြရှင်အနန္တမတေကြီးကရှင်မောကလန်ကိုချင့်ကပ်ရတယ်။ရှင်အနန္တကသောတာပန်အဘိညာဉ်မရသေးဘူးဆိုတော့ကောင်းငယ်မပြန်နိုင်ဘူး။ရှင်အနန္ဒကကောင်းကင်မပြန်နိုင်တော့ကောင်းကင်ပြန်နေတဲ့ကိုတော်ကြီးချင်းကတော့ရှင်မောကလန်တွေ့ပါတယ်ဘုသူတွေ့အရှင်မယမောကလန်ဒယံမြို့အနိမဟာဗောဓိပင်ကဗောဓိမျိုးစေ့ကိုဟောဒီဇေတဝံအရောက်သင်ဆောင်ပေးပါဗျာဆိုလိုက်တော့ရှင်မောကလန်မတိကြီးကောင်းကင်ကနေအဘိညာဉ်နဲ့ပြန်ကြွသွားဗောဓိပင်ရောက်ဗောဓိပင်ကျတော့ဗောဓိပင်မှာမှဲ့နေတဲ့ညောင်သီးတစ်ခုကိုဗောဓိသီးတစ်ခုကိုမျိုးစိကောင်းစွာရနိုင်တယ်ဆိုတဲ့ဗောဓိအဘိတ္တိကိုကောင်းငင်ကနေကျွေကြတာမြေသို့မခတ်သေးခင်လေထဲမှာရှင်မောကလမထေကြီးသင်္ကန်းနဲ့ခံယူပြီးတော့ညောင်သီးတစ်ခုသေယူလာခဲ့တယ်ညောင်သီးလေးကကျွေကြမြေကြီးသို့မရောက်သေးခင်ရှင်မောကလသင်္ကန်းနဲ့ခံပြီးတော့ညောင်သီးတစ်ခုယူလာဇေရွန်ရွှေချောင်းတို့ပြန်ရောက်ပြီလဲဆိုရောအဲ့ဒီညောင်သီးကိုအရှင်မောကလကိုရောကြီးကအရှင်အာနန္ဒာကိုပေးပါတယ်အရှင်မောကလံကိုရောကြီးကအရှင်အာနန္ဒာကိုပေးပါရယ်အရှင်အာနန္ဒာမတေသူမြတ်ကပသိနနီကောသလမင်းရဲ့လက်ထဲကိုထည့်ပါရယ်သေဆောင်ပုံနဲ့လက်ဆင့်ကမ်းပုံလေးစဉ်းစားဟုတ်လားမှန်ပါဗျာတိုက်ပြတဲ့နေရာမှာစီမံခန့်ခွဲနေတာကအရှင်အာနန္ဒာဒီဘောဓိမျိုးစေ့ကိုရအောင်သေဆောင်လာတာကရှင်မောကလံရှင်မောကလန်ကသေလာပြီးတော့ဒေကြကိုင်းငန်းကြီးအာနန္ဒာရော့ဆိုပြီးတော့အပ်လိုက်တယ်။အရှင်အာနန္ဒာကိုရောကြီးကဒီရှင်မောကလန်သေလာတဲ့ဗောဓိမျိုးစေ့ကိုဘုသူ့ပေးတယ်။ကောသလမင်းကြီးလက်ထဲကိုထည့်လိုက်တယ်။ဒါမင်းတို့စိုက်ပြိုးမှကောင်းမယ်ဆိုပြီးတော့ကောသလမင်းလက်ထဲထည့်လိုက်။ကောသလရှင်မင်းကစဉ်းစားတယ်။ဒီညောင်မင်းကငါကိုယ်တိုင်စိုက်ရကောင်းမလား။တဲလိုပြည်သားလူအများတွေနဲ့စူပေါင်းဆက်ရကောင်းမလားစဉ်းစားတော့ကောသလရှင်မင်းကငါကိုယ်တိုင်ဆိုင်လို့သိမကောင်းဘူးတဲ့တိုင်းပြည်ရဲ့အသေးနှလုံးဘုရားရဲ့ကျောင်းဒါယကသာသနာဒါယကကြီးပြည့်တဲ့အနာသပင်ကိုစိုက်ခိုင်းရရင်ကောင်းမယ်ရှင်မရင်ကိုယ်တိုင်ဆိုင်ပြို့မယ်ဆိုခဲ့ရင်ပသနီကောသလမင်းကြီးကငါကိုယ်တိုင်ဆိုင်ပြို့ခဲ့မယ်ဆိုရင်တိုင်းပြည်သားလူအများတို့ကအနာဂတ်ကာလမှာဆောင်းလျှောက်ဖို့ရန်ခက်ခဲရှိမယ်။ပသိကောသလမင်းတရားအကယ်၍လမ်းရွာဆံခဲ့ရင်ပသိကောသလမင်းတရားရဲ့အဲ့ဒီနေရာမှာအခြားရှင်မင်းတယောက်တက်ရောက်လာမယ်။ယခုလည်းဗောဓိပင်ပြိုကိုချင်းမြန်လို့တဲ့ရှင်မင်းတယောက်တက်ရောက်လာခဲ့ရင်တော့အဟုတ်သားပဲ။ကိုယ်ကဗောဓိပင်မကြီးကိုအလောကမင်းလက်ထက်မှာတစ်ခါအလောကမင်းရဲ့နောက်ပိုင်းကျတော့နှစ်ခါအလဲခံခဲ့ရတာရှိတဲ့အတွက်ကြောင့်ကောသလမင်းကဂိုင်းဒီသစ်ပင်ကိုတတိုင်းလုံးတပြည်လုံးကဝိုင်းအောင်ပြီးတော့စိုက်ပြိုးတဲ့အဆင့်သို့ရောက်အောင်အနာဂတ်ကြောင်းတကကြီးတာဝန်ပေးမှပဲဆိုပြီးတော့ကောသလမင်းလက်ထဲကဗောဓိမျိုးစေ့ဟာအနာဂတ်ရဲ့လက်ထဲကိုပြောင်းသွားတယ်။ကောသလမင်းကြီးကကြီးကျက်စီမံပေးပြီးတော့အဲ့ဒီဗောဓိပင်ကြီးစိုက်ပြိုးတဲ့အခမ်းအနားမှာအနာဂတ်ကဒါယကခံရတယ်တဲ့ဟုတ်လားအနာတပင်ကတာယကခန္ဓာရှင်အနန္ဒကဘာလို့သလဲစီမံတယ်ကောသလမင်းကကြီးကြပ်ပြီးတော့စောင်းလျှောက်ပါတယ်သိဆောင်တာကတော့ရှင်မောကလံအစီအစဉ်လေးတွေအလုံးကောင်းတယ်အရှင်မောကလံမတကြီးကသိဆောင်လာတယ်အရှင်အနန္ဒကစီမံခံခွဲတယ်ကောသလမင်းတရားကကြီးကြပ်ပြီးတော့စောင်းလျှောက်တော်မူတယ်အနာတပင်ကပြည့်စည်လေးပါတာယကခံလိုက်တယ်ဟုတ်လားဒီကနေ့ဘုန်းကြီးတော်ပရိသတ်ဘုရားတော်ကောင်းတော်ကဤမဝိဇ္ဇစီတော်ဤမှာစိုက်ပြိုးတဲ့ဗောဓိပင်ကိုလည်းပဲဘုန်းကြီးတော်တိုင်းသူကြီးသားလူအများတို့ကစုပေါင်းပြီးတော့အနန္တပင်ရဲ့နေရာကနေပြီးတော့ဒါယကပြိကနိုင်ငံတော်ဆွေရကနေဖက်ဖက်ကနေကြည်ကြံပြီးတော့စောင့်ရှောက်တော်မူကြတယ်။သ တန်ခါမန္နကဆရာဘုရားကြီးများကနေပြီးတော့စီမံခန့်ခွဲတော်မူကြတယ်ဟုတ်လားမှန
်ပါ
ဗျာအေးကောသလရဲ့အဲအရှင်အနန္ဒမတေသူမြတ်ရဲ့ဗောဓိပင်စိုက်ပျိုးတဲ့အစီအစဉ်တိုင်းပဲစနစ်တကျဖြစ်ကြသေးတယ်ဒီတော့အနာတပင်ရဲ့လက်ထဲရောက်ခဲ့တဲ့ဗောဓိမျိုးစိတ်ကိုအနာတပင်တတိကရွှေဦးကြီးတခါတည်းညီကြီးတဲ့မျိုးပြီးတော့အဲ့ဒီရှင်ဦးထဲမှာယရဏခုနပန်းတို့ဖြင့်မွန်းထားတဲ့ညီကြီးတွေကနန္ဒာရှိတွေလောင်းပြီးတော့ဗောဓိမျိုးစိတ်ကိုကျဲချပြီးတော့စိုက်ပျိုးပါတယ်ပရိသတ်ကြီးဝိုင်းပြီးတော့ကြည်နေစေဖူးမျောနေစေမှာပဲဗောဓိမျိုးစိတ်ဟာရိပ်ရိပ်ကြီးကြီးနဲ့ညီကြီးကတက်ပြီးတော့ပေါက်လာလိုက်တာသွန်သုံးပမာဏရှိတဲ့ဗောဓိရှင်ကြီးဟာရိပ်ရိပ်ကြီးကြီးနဲ့တက်ပြီးတော့ပေါက်လာလိုက်တာတောင်းကြီးတို့တက်သွားတာအတောင်50ပါဝင်ခြင်းကိုဖြန်းပြီးတော့သွားတာအကိုင်းခက်တွေကဝိုင်းထွက်သွားတာကအတောင်50တဲ့ဟုတ်လားအရှင်အနန္ဒမတေသူမြတ်ကစီမံခန့်ခွဲပြီးတော့စိုက်ပျိုးတဲ့ဗောဓိရှင်ဖြစ်ခြင်းကြောင့်ဒီဗောဓိရှင်ကအာနန္ဒဗောဓိတဲ့။ဘာဗောဓိခေါ်ကြ။ဘုရားရဲ့မျက်မှောက်မှာပဲစိုက်ပျိုးတဲ့ဗောဓိရှင်ဖြစ်ပါတယ်။ဒီကနေ့သာဝတိရလို့ဇေတဝံကျောင်းကိုရောက်ကြတဲ့ဘုရားဘုဒ္ဓဂာရကမတေဘုခေကြရမှာပါပဲ။အာနန္ဒဗောဓိရှင်တဲ့ဇေတဝံကျောင်းတဲ့ကြီးမှာဒီကနေ့တိုင်ရှိပါသေးတယ်။ဟုတ်လားမှန
်ပါ
ဗျာအရှင်မောကလန္နာမျိုးစီကိုသေဆောင်တယ်အရှင်အနန္ဒကစိုက်ရည်ပြူရင်မှစီမံခန့်ခွဲတော်မူတယ်အနန္ဒရိကျောင်းတရာကကဒါယကပြုပါတယ်ပသရိကောသရမင်းတရာကပါတယ်လေကြည့်ကြပြီးတော့စောင့်ရှောက်ပါတယ်ဘုရားရဲ့မြင့်မောင်းမှာဇေရောကျောင်းတဲ့ရှင်အနန္ဒစိုက်ပြူတဲ့ဗောဓိရှင်ဖြစ်ခြင်းကြောင့်ဒီဗောဓိရှင်ကအာနန္ဒဗောဓိတဲ့ဟုတ်လားအဲ့ဒါမျိုးစေ့ကหนีပြီးတော့ဘုရားလက်ထက်ကလေးကပွားသွားတဲ့ဗောဓိပင်ဟာဒီလိုရှိဘူးပါတယ်။ဘောင်းကြီးနဲ့မင်းကြီးဗုဒ္ဓလက်ထက်ဗောဓိပင်စိုက်ပျိုးတဲ့အလေးကလာဘယ်တော့မှစသလဲဘုရားလက်ထက်ရှင်အနန္ဒကောသလနဲ့အရှင်မောကလန်တို့ကိုယ်တိုင်ကစသခဲ့တယ်လို့ဒီလိုမှတ်ထိုက်ပါတယ်။နော်တတိယပင်ဃာယနာတင်သီရိတမအသောကမင်းတရားရဲ့လက်ထက်သာသနာပဂရိနဲ့ပြောရင်238ခုနှစ်လောက်မှဖြစ်ပါဘူး။ဒီဟောကျောင်းတော်မြတ်စွာဘုရားသာသနာတော်ရောက်ပြီ။ဒီဟောကျောင်းဘုရားသာသနာပဲရှင်လောကရောက်တယ်သာသနာပဂရိ236ခုနှစ်လောက်မှရောက်။သာသနာပဂရိ235မှတတိယသံဃာယနာတင်ပြီးတော့236မှာကိုတိုင်ကိုဌာနသာသနာပြုလွတ်။အဲဒီကိုတိုင်ကိုဌာနသာသနာပြုလွတ်တဲ့အခါသေရီဝံအမောကမင်းတရားရဲ့သားတော်အရှင်မိန်တမတေကြီးဥဆောင်လို့ဗန်ဃာတော်အရှင်မြတ်၅ပါးတို့ဒီကိုကျွန့်ကြပြီးတော့သာသနာပြုကြဒီကိုကျွန့်ကြပြီးတော့သာသနာပြုတော့ဒီဟိုမှာအရှင်မိန်တသင်ဆောင်သွားတဲ့ဗုဒ္ဓသာသနာတော်သည်ဒေဝနာပိယဒိဋ္ဌမင်းကြီးနဲ့တွေ့ပြီးတော့ဒီကိုနိုင်ငံရဲ့မြောက်ပိုင်းအနုရာဒမြို့မှာစတင်၍ဗျာသာသနာအမြင့်တွေ့ပါတယ်အရာပရိနိဗ္ဗာန်ဆံပြီးတော့နှစ်236ခုနှစ်မှာဟုတ်လားသာသနာပေးဆောင်သွားတာကအရှင်မဟိန္ဒမထေရနဲ့လည်းကသံဃာတော်၅ပါးသာသနာကိုခံယူပြီးတော့ဆံပြူတာကဒေဝနံပိယဒိဋ္ဌမင်းတရားသာသနာစတင်အခြေချတာကအနုရာဒမျိုးဖြစ်ပါတယ်ဟုတ်လားအရဏုရဏမြို့မှာဒေဝနာပိယဒိသမင်းနဲ့အရှင်မဟိန္ဒမထေရတို့စတဲ့ပြုစုပြုတော်နဲ့ဘယသာသနာခိုင်နေပြီဆိုတဲ့အချိန်ကျတော့ဒေဝနာပိယဒိသမင်းကြီးနဲ့ဒီဟိုကသာသနာကြီးမြတ်တဲ့ဇာတော်သံဃာတော်မြတ်နဲ့တပည့်တဂါရကမတေကဗုဒ္ဓရှင်တော်ရဲ့ပရိဘောဂစီတီဒီဟိုကျောင်းမှာတည်ခြင်းနဲ့ဘောဓိတော်ပရိသတ်ကြီးလိုရင်းကလေးပြောကြရအောင်ဒီကြောင်မှာဒီကျင်တယ်လို့ဆိုတော့အဲ့ဒီတရင်စကားအာမောကမင်းတရားထံပါတယ်ပါတနာပါတလိဘုံမှာဒီနန်းဆန်တဲ့အာဘောကမင်းတရားတရင်စကားကောင်းစွာကြတော့ဗုဒ္ဓရှင်တော်ရဲ့ပရိဘောဂစီတီဖြစ်သောဗောဓိရှင်ဒီဟိုကျွန်းရောက်အောင်ပို့ကြဆိုဆိုပြီးတော့အာဘောကမင်းတရားဒီဗောဓိရှင်ကြီးရဲ့တောင်ပဲဆက်သွားနေတဲ့အခိုင်ဒီကနေ့ပြောတော့ပါပြောလဲဒက္ခိဏပါခာဒေဂိနဘာခာဆိုတော့ဘုရားဆောင်လန်းကဟိုဘုရားပြောတာမဟုတ်ဘူးနော်ဒေဂိနတောင်ဘက်ပါခာအကိုင်းမောရိငောင်မင်းရဲ့တောင်ဘက်ကအကိုင်းတဲ့ဒေဂိနပါခာ ကျောင်းသားပဲဖြစ်ဖြစ်ပြင်ကလေးသားဖြစ်ဖြစ်ဘာသာဖြစ်ဖြစ်အဘဒသားကိုလည်းပင်မပါတဲ့ဖယားပုပ္ပူကြီးဒူးပြီးတော့အဲ့ဒါကိုဒဂိနသာခါလို့ပြောကြတာကတော့တမျိုးပဲဟုတ်လားဒဂိနတောင်ဘက်ကသာခါပါတယ်လေအကိုင်းတောင်ဘက်အကိုင်းကိုပါခေါ်လဲဒဂိနသာခါမှတ်လိုက်ပါနော်ဘာရင်းညောင်မင်းရဲ့တောင်ဘက်ကအကန်းကိုအလောကမင်းတရားကဟောပြီးဟိုနိုင်ငံကဒေဝနံပိယသီတာသာသနာဒါယကမင်းကိုဆက်ပတ်မလို့ဘယ်လိုလုပ်ဆက်မလဲဘယ်လိုလုပ်ပြီးမလဲညောင်တိုင်းကြီးဓာတ်နဲ့ခုတ်ချမယ်ဆိုရင်လည်းပဲစဉ်းစားကြည့်ဘုရားပရိသတ်ဒါမလုပ်ရင်ဟုတ်လားကိုယ်နဲ့ကပြောပြီးဘာရင်းညောင်မင်းဒီဇေဒီ၄ပါးထဲမှာဗာဇေဒီလဲပရိဘောဂဇေဒီခြေချင်းကဒီညောင်ခိုင်းဓာတ်နဲ့ခုံရင်ပရိဘောဂဇေဒီကိုဘုန်းကြီးတို့ဖြည့်ဆည်းတဲ့သဘောရောက်မှသိုးရရအဲ့ဒါကြောက်လို့ပေါ့အဘောဂမင်းလေးရကဩဒီဟုသူဒီဟုသာဘောဓိတောင်းတိုင်းသာပရိဘောဂဇေဒီကိုပူဇော်တိုင်းမယ်ဆိုရင်ငါလည်းပဲဘုန်းကရှိမယ်ဆိုရင်ဟောဒေဝနာပိယဒိဋ္ဌမင်းကြီးလည်းပဲဘုန်းကရှိမယ်ဆိုရင်ပေါ့လေအဲ့ဒီဒိဋ္ဌနာပါကတောင်းမဲ့အကိုင်းသားဟာအလုံးလိုအရင်ကပြက်ပြီးတော့အီဆွေခွက်၌ဒီပါစေလို့ဆွေခွက်ထဲမှာနန်းပါညွန်ပြောင်းကိုထည့်ပြီးတော့မင်းတရားအဓိဋ္ဌာန်။ရောင်းတိုင်းဟာအလုံးလိုပြက်ပြီးတော့ဆွေခွက်ထဲလာပြီးတော့စိုက်ပါတယ်တဲ့အဘောကမြင်မှုဒိဋ္ဌာန်ကျဲ။ဆွေခွက်ထဲမှာထည့်တာနဲ့နန်းပါညွန်ပြောင်းမှာစိုက်နေတဲ့ဒက္ခိဏဘာသာသရဘောဓိညောင်မင်းရဲ့တောင်ပတ်အကိုင်းကိုအဲဒီကျေဘက်မှာဆိုင်ပြို့ပြီးတော့သမီးတော်ယဟန္တာမတဆူဖြစ်တဲ့သင်္ကမိတ္တာသေးရီတဲ့သမီးတော်သေးရီကိုအပ်ပါတယ်။အဘကမင်းကြီးရဲ့သားတော်ကမဟိန္ဒမင်းသားယဟန္တာဖြစ်တယ်။သမီးတော်ကသင်္ကမိတ္တာသူမလည်းပဲယဟန္တာဖြစ်တယ်နော်ဘိက္ခုနီမဒီယဟန္တာဖြစ်တဲ့သင်္ကမိတ္တာသေးရီရဲ့လက်ထဲညောင်းပါရိညောင်မင်းရဲ့တောင်ပဲအကိုင်းဒေဂိနာပါခါကိုစိုက်ပြူထားတဲ့ရွှေခွဲကြီးအပ်ပြီးတော့ချစ်သမီးအဲ့ဒီဒေဂိနာပါခါတောင်ကိုင်းသာပြီးကိုကျွန်းပို့လိုက်ပါဆိုပြီးတော့အပ်ပြီးတော့ပို့လိုက်တာသင်္ကမိတ်တာဒေရီနဲ့ဘိက္ခုနီမတွေဘုန်းကြီးတို့ပရိသတ်ကြီးကောင်းရင်ကနေပြန်ပြီးတော့အဲ့ဒီဒေဂိနာပါခါညောင်မင်းဗောဓိပင်ကိုပြီးကိုကျွန်းပယ်သွားကြတာဟောရောက်တော့ဒေဝနာပိယဒေသမင်းရဲ့လက်ထဲကိုထည့်ဒေဝနာပိယဒေသမင်းနဲ့ပြီးကိုဆရာတော်တွေကသောဒဂိနပါကဗောဓိပင်ကိုအနုရာဓမြို့မှာစိုက်ပြိုးပါတယ်တဲ့ဟုတ်လားမှန်ပါဗျာဒီကနေ့ဒီကနေ့သီဝနိုင်ငံရဲ့အနုရာဓမြို့မှာဒဂိနပါကသင်္ကမိတ်တာဗောဓိပင်ဆိုတာရှိပါသေးတယ်ဒီတော့ပင်မဗောဓိပင်ကြီးကနေထင်းထင်းရှားရှားပွားသွားတဲ့ဗောဓိပင်ဟာနှစ်ပင်မရဘူးလားအရှင်မောကလန်နဲ့ရှင်အာနန္ဒတို့ဇီမံတို့ဇေရဝံကျောင်းထဲမှာဓဗင်ဘယံပရိနိဗ္ဗာန်ဆံပြီးတော့နေပေါင်း238နှစ်ရောက်တဲ့အခါကျတော့ဗိတိဓမ္မအာသောကမင်းနဲ့ဒေဝနာပိယတိသမင်းတို့စီမံတဲ့အတွက်ကြောင့်သင်္ကမိတ်တာသေရီဘိက္ခုနီမှာပင်ဆောင်သွားတဲ့ဖြင့်ဒီဝကျော်နုရာဓမှာစိုက်ပြုထမ်းတာတပင်ဟုတ်လားဒီတော့ဒီဝကျော်နုရာဓမှာစိုက်ပြုထားတဲ့သင်္ကမိတ်တာဗောဓိပင်ဒီဒက္ခိဏပါခါရှိကြောင့်ထင်ရှားသွားပြီဒီကောနိုင်ငံကဆရာတော်တွေကသူတို့ကျောင်းတိုက်တွေကျောင်းတိုက်တွေမှာစေတီ၄မျိုးစုံရမယ်ဆိုပြီးတော့ဓာတုစေတီဘယဓာတ်တော်လဲမရရအောင်ရှာပြီးတော့စေတီတည်ပြီးတော့ပူဇော်ကြတယ်။ဓမ္မစေတီတဲ့ပိဋကသုံးပုံလဲကျောင်းတိုက်တွေပြည့်စုံပူဇော်ကြတယ်။ဩဒိဝကစေတီတဲ့ရုပ်ပေါင်းသင်းတို့ကြီးကြီးမားမားတဆူတဆူတည်ထားကြတယ်။ပရိဘောဂစေတီတဲ့သင်္ကမိတ်တာဗောဓိပင်ကနေပွားသွားတဲ့ဘောဓိညောင်မင်းလေးဟာပြီးခိုတကြုံလုံးကကျောင်းတိုက်တူကျောင်းတိုက်တွေမှာကျောင်းတိုင်းဆိုင်ပြိုးကြတယ်ကျောင်းတိုက်တိုင်းမှာဘောဓိရှင်ရှိတယ်ဒီကနေ့သီရိလေးပါသူတို့ကအစုံပူဇော်ကြတယ်ဓာတုစီရိဘုရားတတ်တော်များဓမ္မစီရိတိရကသုံးပုံဟုတ်လားဩဒိတကစီတိရုပ်ပွားစင်းတို့ပရိဘောဂစီရိကဘောဓိရှင်သီဟတနိုင်ငံလုံးကကျောင်းတိုက်တွေမှာဒီကနေ့အလုံးခက်စားတယ်စီရိလေးပါဆိုင်ပြိုးတည်ထားပြီးတော့ပူဇော်ကြပါတယ်ဒီဝဆရာတော်တွေကအမိန့်ရှိတယ်အနုရာဒမြို့မှာဒီကနေ့ရှိနေတဲ့ဗောဓိပင်ဒီအဘောဂမင်းပို့လိုက်တဲ့သင်္ကမိတ်တာသေးရီသင်ဆောင်လာတဲ့ဒေဝနာပိယဒိဋ္ဌမင်းစိုက်ပြိုးထားတဲ့ ပင်မဒဂိနပါခဘောဓိပင်ကလေဇက်တိုက်ပွားလာတဲ့ဘောဓိပင်မှာဗျာတဲ့နောက်ဆိုင်တဲ့ဘောဓိပင်မဟုတ်ပါဘူးတဲ့နော်ပင်မဂယာမျိုးကဘောဓိပင်ကြီးကတော့ပြောင်းခဲ့ပြီဟုတ်လားကဲဒီတော့ဘုန်းကြီးတို့ပြိသာပေါင်းသူတော်ကတော့ဒီကနေ့ဘုန်းကြီးတို့ဒီတော်စုမြန်မာနိုင်ငံတော်ကိုရောက်လာပြီးတော့ဟာဒီမဝိဇ္ဇာစီတော်ကြီးရဲ့အနေသမရဂိတာဂုံကြီးမှာတည်ထားတဲ့ဒီကနေ့စိုက်ပျိုးတဲ့ဘောဓိပင်သည်ဒီဟိုနိုင်ငံကသေဆောင်လာခဲ့တဲ့ဘောဓိပင်ဖြစ်ပါတယ်။ဒီဟိုနိုင်ငံပြည်ထောင်စုနိုင်ငံတော်အစိုးရကနေပြည်တော်စုမြန်မာနိုင်ငံတော်အစိုးရကိုလက်ဆောင်ကမ်းပြီးတော့ဓမ္မပန္နာခြင်းနဲ့အနှင်းနဲ့စိုက်ပျိုးတဲ့ဘောဓိပင်ဖြစ်ပါတယ်။သို့ဖြစ်ရင်ဒေါ်ဘောဓိပင်ဘယ်ကပွားတယ်လဲသဘောပေါက်ပြီလား။မှန်ပါဗျာ။ပင်မမူလဘောဓိပင်ကြီးရဲ့ဒက္ခိဏဘာခာတောင်ကိုင်းသားကနေပြီးတော့အနုရာဓသို့ရောက်အနုရာဏရောက်အောင်ဘုရားသေသွားသင်္ကမိတ်တာဓိရီအဘောကမင်းရဲ့သမီးတော်သေသွားတယ်အဲဒီသင်္ကမိတ်တာဘောဓိပင်ကနေပြီးတော့ပွားပွားပြီးတော့တခါတည်းဒီကနေ့ဆိုင်ပြေးဆိုင်ပြေးလာခဲ့တာသင်္ကမိတ်တာရဲ့ဒိဋ္ဌိနာတာကဘောဓိပင်လေးရဲ့ခုပြောင်းခုပြန်နိုင်ငံတော့မဟာဝိဇ္ဇာစရိတော်ကြီးရဲ့အမည်ပါရောက်လာဓမ္မရဂိတာ၃ညီပေါ်သို့ရောက်ပါပြီတဲ့ဟုတ်လားအဲ့ဒါကဘောဓိပင်ရဲ့တင်ရင်းမူလဘယ်ကရှင်းလာတယ်ဆိုတော့ဘောဓိပင်ရဲ့သမိုင်းကြောင်းကိုအတူတူအားဖြင့်ဘုန်းကြီးတို့ပြိဿအားတင်ပြခြင်းဖြစ်ပါတယ်။နော်။ဘောဓိပင်ကြီးရဲ့အကြောင်းဘောဓိပင်ရဲ့အစားဘောဓိပင်ကိုဖယားညှင်းလို့ကိုဘောဓိပင်ကိုဖယားညှင်းလို့ကိုရလား။ညတော်မခတ်တဲ့နဲ့ရပ်ပြီးတော့ဘုရားကြည့်တာလည်းနဲ့ရဲ့လေ။တိုင်းမိုးဘလောက်ရာရာဒီပရိသတ်သွားရှိတိတ်ကြရအောင်ဘောရုဒ္ဓမမိတ်ဆဲအလုံးဇက်ပြီးကြည့်ကြရအောင်ဘုရားရှင်ကောရောင်းညာဘလောက်ညာနေတယ်ဆိုတာကိုကြည့်ကြဖို့အလိမိပါအကြောင်းအရာနောက်တခါဤသူတွင်ဤညောင်းပင်ဒီဘုရားရှင်ရဲ့အတော်ဆောင်ပရိဘောဂရှိပြီဖြစ်တဲ့အကြောင်းဘောလယတာကာလဘလောဘုရားကောရောင်းညာသုံးဆောင်တော်မူတဲ့ညောင်းပင်မော်လို့ပါတဲ့လေပါရိဘောဂရှိသည်ဟုတ်လားအရင်ကဒီလိုဆိုမြန်မာနိုင်ငံတော်ရောက်လာတဲ့ဘောဓိပင်ကြီးပဲကလာတာလေဘောဓိပင်မအပင်ကြီးရဲ့ဒက္ခိဏပါခတောင်ကိုင်းကလာတာဒါကြောင့်ဒီကနေ့ဘောဓိပင်ကြီးဒက္ခိဏပါခဘောဓိပင်ဖြစ်ပါတော့ဟုတ်လားအဲမမိတ်သောမျက်စိနဲ့စောင့်ကြည့်ရမယ်ဒက္ခိဏပါခဆိုဘုရားထူးတဲ့လူတွေကသွားပြီးတော့ဟုတ်လားဖဲ့မှာဝေးရတယ်နော်ဒိဋ္ဌိနာပါခဆိုသူတို့ကပြိတိစိတ်ထားဒိဋ္ဌိနာပါခကိုယ်ပေါ်ရင်အဲစီဝါရေးပေါင်းတယ်တော့ဗာမီးမလောင်ဘူးတဲ့ဆိုတော့ဒိဋ္ဌိနာပါခကတော်တော်ကိုဟလာအဖို့တန်းနေရဒိဋ္ဌိနာပါခဘောဓိကိုဒီကနေ့ဘုန်းကြီးတို့ပြိဿများစိုက်ပြေးကြရတဲ့ကိုယ်ပေါ်ကြရအာဘုခေခံရသဘုရားကိုယ်တော်များကိုပူဇော်ခဲ့ရလူကြီးတစ်ခဲ့နဲ့ရသဘုရားဒီတစားတွေနဲ့လူချက်ချသွားတဲ့အခါဘုရားမရှိတဲ့အတော့ဘုရားရဲ့ကိုယ်စားဘောဓိကိုယ်ဒီတော့အကျောင်းဦးမှာဆိုက်ရိုးထားခဲ့တာတာဝိပုတ္တိဒီကနေဘုရားကိုယ်စားဆိုပြီးတော့ပူဇော်ကြကြလို့ဘုရားနဲ့ဖတ်တူထားပြီးတော့တညတ်တလို့ကြီးပူဇော်ကြကြလို့ဟုတ်လားဘုရားကြသားဒီနဲ့ဘောဓိရှင်ရှိတယ်ဆိုတော့ပါပလနဲ့ဘောဓိရှင်ကြီးပူဇော်ပြီးတော့ဆိတ်ချလာတယ်အနာဂတ်လိုဝိပါကတို့လည်းကဲဆိုတော့အကျောင်းဦးကဘောဓိရှင်ကိုပူဇော်ပြီးတော့ဆိတ်ချလာကြတယ်အတောတရားလည်းများစွာဖြစ်ကြတယ်ဘုရားဘုရားပြေသာဘံဒီတော်ကောင်းတဲ့ဘုရားဘုဒ္ဓဒေသမရှိတော့တယ်လေ။ဘုရားရဲ့ကိုယ်စားဒီကနေ့ဒီထားဆိုင်ရိုးတဲ့ပရိဘောဂရှိပြီဘုရားရှင်ကသောသလရှင်ရင်းတဲ့အနာတကင်းတဲ့ဝိဘာကတို့သောသလဟောအာသောကနိလယတဲ့ဒေဝနာတိယတိကနိလယတဲ့သင်္ကမိတ်တာဒေဝီတဲ့ခေါင်းကနှလုံးမူပြီးတော့အညတလို့ပူဇော်ကြဖို့ဆောက်ဆိုင်ကြဖို့ဖြစ်ပါတယ်။ဟုတ်လား။အဲ့ဒီတော့တဏှာတဏှာဆိုင်ဆိုင်နေရပူဇော်နိုင်ကြမယ်ဆိုရင်လေအဘဒေသဘုရားကိုယ်တော်များကိုပူဇော်ရလူပြီးတကယ်တော့အရှိကြီးပါလေလို့ဟုတ်လားဒါကတော့ဘုန်းကြီးဆုံးမကောင်ဘုရားရှင်ကိုယ်တော်များကဒိဋ္ဌံတေနိဗ္ဗူဒိသတိတဏှာစိတ်တေတဏှာဖလံသေဘောတဏိတိဟေတုဟိတ္တကိုဆောင်းမှုတေပုဂ္ဂတံဒိဋ္ဌံဒီသာဘုဒ္ဓေသမြတ်စွာဘုရားနဲ့၎င်းနိဗ္ဗူဒိသတိအရိယဘာသာတော်မူကြပြီးတဲ့ဘုရားရှင်တော်ရမြတ်တို့ရကိုယ်စားဖြစ်တဲ့ရှင်ဒီလေးပါတပါးပါနဲ့တော်လကောက်တမေရှင်ကပြိမရှိကကိုယ်ခွေတော်စိတ်ဒီဘုရားရှင်ကပြိမရှိကကိုယ်ခွေတော်စိတ်ဒီတမေတူမြတ်လဲဆောရ
ဘယ်ရောက်ရှိတဲ့အကျိုးတွေကလည်းဗမာတူမြပါပဲဤဒီဆိုရိုက်ပါကစားခေတော်ပဏိတိဟေတုမိမိတို့ရဲ့ဆေကောကောင်းစွာဆောက်တည်ခြင်းတည်းဟုသောအကြောင်းကြောင့်တတနဲ့လူ့ဗျာမသတ္တဝါအနန္တမမမြတော်သည်ဒုက္ခတုံလုံးနဲ့နိဗ္ဗာန်သုံးတန်းသောပြုကတိဘဝဇာတော့ယံဒီကံသံဒီကောင်းစွာမပြေရောက်ရှိနိုင်ကြလေကောင်းတည်းအဲဒါပရိသတ်ပေါင်းဒီတော်ကောင်းလို့ဘာလို့ခန္ဓာကြီးခွဲတာစတဲ့ဘုရားရဲ့ဟောဒီပူဇာဒေနာဒီအခု6နာရီခွဲသနာရီပြီပြီဖြစ်ပါလိမ့်မိုးရကြိုက်လူကြိုက်နဲ့ဘုရားပရိသတ်အပြန်ကားမရပဲနေမှဆွေးရပါလေနော်အဲဒါကြောင့်ကိုင်းမမိတ်သောမျက်စိနဲ့ဟိုးမဝိဇ္ဇာဒေနာကြီးကဘောရီတင်ကြီးကိုကြည့်ကြရအောင်ကြည့်ကြရအောင်မကောင်းဘူးလားအဲ့ဒါကြတော့လေပြော့ပါဘုရားဗောဓိပူဇာဒီနေ့ဆိုကျင့်ကြပါဘုရား